တောက်တခုနဲ့စက်တမလ7ရက်နေ့မှာအမေရိကန်ပြည်ထောင်စုတွင်နယူးယောက်ပြည်နယ်ဗာဂျီးနီးယားနဲ့ပန်ဆယ်ဗေးနီးယားပြည်နယ်တွေအတွင်းလူပေါင်း3000ကျော်လောက်သေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ရမှုအခုအင်ကာနီမှာ18နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်တွေကျင်းပခဲ့ကြပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကပန်ဆယ်ဗေးနီးယားပြည်နယ်ရှန့်စ်ဗီလ်က9/11 အောက်မြောက်အခမ်းအနားကိုတက်ရောက်ခဲ့တာဖြစ်ပါတယ်။အဲဒီမှာ United Legion Line ခီးစင်အမှတ်63ပြတ်ကျခဲ့ပြီးခီးတယ်နဲ့လင်းရင်အမှုထမ်းစုစုပေါင်း40တေဆုံးခဲ့ရတာပါ။ဒီလင်းရင်ပြတ်မကျခင်လင်းကြံပြီးဆွဲခဲ့တဲ့ Al-Qaeda အကြမ်းဖက်ဖွဲ့နဲ့ဆက်နွယ်နေတဲ့အကြမ်းဖက်သမားတွေလက်ကနေခီးတယ်တွေနဲ့လင်းအမှုထမ်းတွေကလင်းရင်ကိုပြန်ပြီးထိန်းချုပ်နိုင်ခဲ့တာဖြစ်ပါတယ်။စက်တင်ဘာလစစ်ပြေနေမှာနယူးယောက်ပန်ဆယ်ဗေးနီးယားနဲ့ဝါရှင်တန် DC ဘက်မှာပြတ်ကျခဲ့တဲ့လင်းတွေပေါ်ပါသွားခဲ့ရသူတွေအတွက်ရဲ့မိသားစုဝင်တွေကမကတနိုင်ငံလုံးကပါဝန်ရယ်ပူဆေးကြရတယ်လို့သမရထမ့်ကပြောပါတယ်။အောက်မြေပေါ်အခမ်းအနားမှာပြောကြားခဲ့တာဖြစ်ပါတယ်။နိုင်ငံချစ်စိတ်တွေနိုးကြားစေခဲ့တဲ့နေ့ Patriot Day ဖြစ်တဲ့တက်မှတ်ထားတဲ့စက်တင်ဘာလ17ရက်နေ့ရောက်တိုင်းသစ်စင်ကျင်းပတဲ့အောက်မြေပေါ်အခမ်းအနားမှာဒီလိုဆိုးရတဲ့လောက်ရတွေကအမေရိကန်ပြည်ထောင်စုရဲ့စိတ်ဓာတ်ဒါမှမဟုတ်လွတ်လပ်မှုပေါ်မှာထားတဲ့ယုံကြည်ချက်တွေကိုပြောင်းမပြစ်နိုင်ဘူးလို့လည်းသမရထမ့်ကပြောပါတယ်။အကြမ်းဖက်သမားတွေခီးတဲ့တဲ့တွင်ပြန်ပြီးဆက်ပြီးဝန်တိုက်တာခံခဲ့တဲ့ဝါရှင်တန်မြို့ပြင်ကပန်တဂွန်စစ်ဌာနချုပ်မှာအောက်ဝက်ပွဲအခမ်းအနားကျင်းပတဲ့အခါမှာသေဆုံးသူတွေရဲ့မိသားစုဝင်တွေနဲ့အတူဒုသမရမိုက်ပန်စ်တက်ရောက်ပါတယ်။ခီးတဲ့တဲ့20နဲ့ဝန်တိုက်လို့ပြိုကျခဲ့ရတဲ့နယူးယောက်မြို့က World Trade Center ကမ္ဘာကုန်သွယ်ရေးမိုးမြောင်ညီလောင်တက်ကြီးရှိတဲ့ Ground Zero အထိမ်းအမှတ်နေရာကအခမ်းအနားကိုလည်းကျန်းသူမိသားစုဝင်တွေရောင်းနေချီတက်ရောက်ခဲ့ကြပြီးကွယ်လွန်သူတွေရဲ့အမျိုးတွေကိုရေးရွတ်ခဲ့ကြပါတယ်။